နေတိုးခေါ်မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့တည်ထောင်တဲ့290ပြည့်ခန္ဓာကိုအင်္ဂါနေ့ကျရင်လန်ဒန်မြို့မှာနှစ်ရက်ကြာကျင်းပဖို့အတွက်နေတိုးခေါင်းဆောင်တွေပြင်ဆင်နေကြပါတယ်။ဒီထိပ်သီးအစည်းအဝေးပွဲကျင်းပမယ့်အချိန်ဟာซีเรียมาဖြစ်နေတဲ့စစ်ပွဲနဲ့ရုရှားရဲ့ချိန်ချောက်မှုတွေရှိနေတဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့ဒီစည်းဝေးမှာအဓိကလွှမ်းမိုးမဲ့ပြဿနာကတော့အဖွဲ့ဝင်နိုင်ငံတွေကြားကြီးထွားလာနေတဲ့ပြဿနာသာဖြစ်တဲ့အကြောင်းဒီ Henry Ridgway ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။နီတိုးဖွဲ့ဝင်နှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်ပြည်ထောင်စုနဲ့တူရကီတို့ซีเรียနိုင်ငံမြောက်ပိုင်းမှာပြီးခဲ့တဲ့လကထိတ်တန့်ရင်ဆိုင်ခဲ့ကြတဲ့ကိစ္စဟာနီတိုးအဖွဲ့အတွင်းမှာရိုက်ခတ်နေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးRyan United Services Institute ကဂျိုနာသန်အီလ်ကအခုလိုသုံးသပ်ပါတယ
် The position of Turkey in the North Atlantic Alliance is a very difficult one.
မြောက်အတ္တလန္တိတ်ဘာမိတ်ဖွဲ့ရဲ့မှာတူရကီရဲ့အနေအထားဟာအတော်လေးခက်ခဲပါတယ်။တူရကီဟာအမေရိကန်ပြည်အောင်စုအပါအဝင်ဂျန်မဟာမိတ်နိုင်ငံအများစုရဲ့သဘောထားနဲ့ဆန့်ကျင်ပြီးတော့အရှိအလယ်ပိုင်းစစ်ဆင်ရေးတွေမှာပါဝင်ဖို့ဆုံးဖြတ်ခဲ့တာပါ။ထို့အတူပဲတူရကီဟာရုရှားစီကစစ်လက်နက်ပစ္စည်းတွေဝယ်ယူဖို့လည်းဆုံးဖြတ်ခဲ့ပါတယ်။
နေတိုးဖွဲ့ဝင်တွေကတော့တူရကီကိုသူတို့ရဲ့မဟာမိတ်အဖွဲ့ရဲ့အပြင်မှာထားတဲ့အဖွဲ့တွေမှာထားတာကပိုပြီးတော့တင်တော်တယ်လို့ယူဆကြပါတယ်။တချိန်ကအမေရိကန်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းအောင်ထိန်းသိမ်းထားခဲ့တဲ့ဆီးရီးယားမြောက်ပိုင်းမှာအခုခါမှာတော့ရုရှားတပ်ဖွဲ့တွေကကင်းလှည့်နေကြပါတယ်။အမေရိကန်တပ်ဖွဲ့တွေအဲ့ဒီဒေသကစုခွာလာတာဟာနေတိုးအဖွဲ့အတွက်အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာတွေပိုပြီးတော့ကြီးထွားလာခဲ့ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဆိုရင်နေတိုးမဟာမိတ်အဖွဲ့ဟာအုံနောက်သေးနေပြီလို့ပြောလိုက်ပြီးတော့ဥရောပအနေနဲ့သူတို့ဘာသာသူတို့လုံခြုံရေးရန်တရားတစ်ခုကိုပိုင်ဖန်တီးကြဖို့တိုက်တွန်းပါတယ်။ဒီတိုက်တွန်းမှုနဲ့ပတ်သက်ပြီးတော့တုံ့ပြန်ပြောကြားချက်တွေလည်းထွက်ပေါ်လာခဲ့ပါတယ်။နေတိုးအဖွဲ့အတွေ့ရမှု James Dalton Pike ကအခုလိုပြောပါတယ
်။ European unity cannot replace transatlantic unity.We need both and we have to also
to the leader of the country လူလုံးရင်းကိစ္စကိုဥရောပညီညွတ်ရေးနဲ့အစားထိုးလို့မရနိုင်ပါဘူးနှစ်ဖက်စလုံးပါဖို့လိုအပ်ပါတယ်အထူးသဖြင့်ဥရောပသမဂ္ဂကနေဒီတင်ခွတ်ထွက်သွားပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂကြီးတဲ့ဥရောပလူလုံးရင်းကိုမထိန်သိမ့်နိုင်တော့ဘူးဆိုတာကိုလည်းကျွန်တော်တို့နားလည်ဖို့လိုအပ်ပါတယ
်ဥရောပကတော့ရုရှားဟာသူတို့ရဲ့အကြီးမားဆုံးထိခြားမှုဖြစ်တယ်လို့ယူဆထားပါတယ်ဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့တာဝန်ယူမှုအပေါ်စိုးရိမ်စရာရှိတယ်ဆိုတာဟာမြေပြင်အနေအထားကိုကြည့်ပြီးပြောလို့မရဘူးလို့ဂျိုနာသန်အီလ်ကပြောပါတယ
် The reality is that the Pentagon spending in Europe is increasing the number of US troops
ဒါကြောင့်အမေရိကန်ပြည်အောင်စုဟာသူ့ရဲ့တပ်ဖွဲ့ဝင်များပြားကိုဥရောပမှာပုံမချထားနိုင်ဖို့အတွက်ပိုပြီးအကုန်ကျခံနေရပါ
ဒါပေမဲ့အမေရိကန်တပ်တွေဥရောပမှာချထားတဲ့ကိစ္စကိုရုရှားဘက်ကရှုမြင်ပုံကတော့အဲ့ဒီလိုမဟုတ်ပါဘူး။အန်ဒရေးကော်တူနော့ဖ်ဟာရုရှားနိုင်ငံတကာဆက်ဆံရေးကောင်စီရဲ့ညွှန်ကြားရေးမှူးတစ်ယောက်ပါ
။ Some of East European nations are trying to get American boots on the ground.Despite
ရှေ့ဥရောပနိုင်ငံတချို့ဟာဒီဒုစာချုပ်ရဲ့ပုံမှန်ငါးကသူတို့ရဲ့လူညူရေးကိုအကာအကွယ်ပေးထားပေမဲ့အမေရိကန်တပ်ဖွဲ့တွေသူတို့နိုင်ငံမှာအခြေစိုက်ရေးကိုပဲပုံမိုလိုလားနေကြတာပါ။ဒါကိုကြည့်ရင်အရှေ့ဥရောပနိုင်ငံတချို့ဟာနေတိုးထက်အမေရိကန်ပြည်ထောင်စုကိုပဲပိုပြီးအကူအထားပြုနေကြတယ်ဆိုတာတွေ့ရပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နေတိုးဖွဲ့ဝင်နိုင်ငံတွေအနေနဲ့ကုန်ကျစရိတ်ထပ်မံထည့်ဝင်ကြဖို့ထပ်ခါတလဲလဲတောင်းဆိုနေပါတယ်။ဂျာမနီနိုင်ငံကတော့2030ပြည့်လွန်နှစ်တွေရောက်လာမှသူတို့နိုင်ငံရဲ့ GDP နှစ်ရာခိုင်နှုန်းသတ်မှတ်ချက်ကိုနေတိုးအဖွဲ့ရဲ့ကုန်ကျစရိတ်အဖြစ်ထည့်ဝင်မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ်။အခုပြုလုပ်မဲ့လန်ဒန်ထိပ်သီးစည်းဝေးပွဲမှာတော့ပိုးပြီးတော့ပွင့်ပွင့်လင်းလင်းညှိနှိုင်းကြလိမ့်မယ်လို့ယူဆရပါတယ်။အဖွဲ့ရင်းတင်မာမှုရှိတယ်ဆိုတာလည်းအစမ်းမဟုတ်ပါဘူးလို့ဂျိုနာသန်အီယယ်ကပြောပါတယ်။ဘာပဲပြောပြောနေတိုးစစ်စာချုပ်အဖွဲ290ပြည့်ချိန်မှာခေါင်းဆောင်တွေစုဝေးပြီးတော့ကျင်းပရမယ့်အချိန်ဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ရှင်